လက်နက်မဲ့ငိမ့်ချမ်းတဲ့ကဘာကြီးကိုတိစောက်ကြပါလို့တိဘက်ဘုန်းတော်ကြီးဒလိုင်းလာမာကဂျပန်နိုင်ငံဟီရိုရှိမားနဲ့နာဂါစကီမြို့တွေပေါ်အနှုတ်မြုံပုံကျဲချတဲ့85နှစ်ပြည့်မြောက်တဲ့မိနစ်ကျသာပရိနိကတိုက်တွန်းလိုက်ပါတယ်။20ရာစုမှာထုတ်တက်မှုတွေအများကြီးရရှိခဲ့ပေမဲ့အဲ့ဒီရာစုနှစ်ကအကြမ်းဖက်မှုတွေရှိခဲ့တဲ့ခေတ်ကာလတစ်ခုဖြစ်ခဲ့ပြီးလူသားပေါင်း200ဝန်းကျင်သေဆုံးခဲ့ရကြောင်းနဲ့ရုရှားပွဲနျူကလ িয়ার လက်နက်ကိုလည်းအသုံးပြုခဲ့ကြောင်းဘုန်းတော်ကြီးဒလိုင်းလာမာကပြောပါတယ်။အခုခေတ်မှာတော့တဦးနဲ့တဦးအပြန်အလှန်မိကိုနေရမှု interdependence ပုံများလာတာကြောင့်ပိုပြင်းကျင်းတဲ့ရာစုနှစ်ကိုတည်ဆောက်ဖို့အခွင့်အရေးပူရတယ်လို့လည်းဘုန်းတော်ကြီးကထုတ်ပြပါတယ်။ပဋိပက္ခတွေရှိလာရင်အင်အားမတုံးပဲနှစ်ဖက်ဆွေးနွေးပွဲတွေကနေဖြစ်ရှင်ဖို့နျူကလ িয়ার လက်နက်ရဲ့ထိန်းချုပ်မှုရန်ကိုတိုက်ဖျက်ဖြစ်ဖို့နဲ့အန်တီမယီမန်ချက်အဖြစ်လက်နက်မဲ့ကဘာကြီးကိုတည်ဆောက်ဖို့လိုတယ်လို့လည်းတိဘက်ဘုန်းတော်ကြီးဒလိုင်းလာမာကပြောပါတယ်ခင်ဗျ။